ဂျော်ဂျီယာပြည်နယ်အတ္လန်တန်မြို့မှာပြီးခဲ့တဲ့သတင်းပတ်တုန်းကဝန်ဒီစားတောက်ဆိုင်ကားရတဲ့နေရာမှာလူမဲမျိုးသားရစ်ရှတ်ဘရုခ်စ်တနက်နဲ့အပြစ်ခံရပြီးတေဆုံးခဲ့မှုအတွက်အလုတ်ထုတ်ခံခဲ့ရတဲ့လူပြူရဲရဲရှိဂျဲရက်ရူဖ်ကိုကြီးလေးသောလူသတ်မှု felony murder နဲ့တရားဆွဲဆိုလိုက်တယ်လို့နေမီတရားရုံးအစိုးရရှင်တွေကဗိုလ်တဖူးနေမှာပြောပါတယ်အသက်28နှစ်အရွယ် African American မျိုးသားဘရုခ်စ်တေဆုံးရတာဟာ American နိုင်ငံတလွာခွဲခြားဆက်ဆံမှုနဲ့ရဲတွေရဲ့ဆိုးရတဲ့ကင်တွယ်မှုတွေကိုပြုပြင်ဖို့အတွက်တောင်းဆိုဆန္ဒပြမှုတွေပိုးပြီးအရှိန်မြင့်လာမှာကိုစိုးရိမ်နေကြတာဖြစ်ပါတယ်။ဂျွန်လ၁၂ရက်နေ့ကဘရုခ်စ်ကိုတနက်နေ့ပြစ်ခဲ့တဲ့လူပြူရဲရဲရှိရော့ဖ်ဟာနောက်တနေ့မှပဲအလုတ်ကအထောက်ခံခဲ့ရတာဖြစ်ပြီးအခုကြီးလေးသောလူသတ်မှုနဲ့လူသေးသေးတဲ့လက်နက်နဲ့ပြစ်ခတ်မှုအပါအဝင်အမှုပေါင်း၁၇မှုနဲ့ဆွဲချက်အတင်ခံရတယ်လို့ဖလူတန်နေမီတရားရုံးကအစိုးရရှင်နေPaul Howard ကသတင်းစာရှင်းလင်းပွဲမှာပြောပါတယ်ဒီအမှုအတွက် Rob ဟာတသက်တကျွန်းကြာတာဒါမှမဟုတ်သူတကယ်တမ်းကျူးလွန်ရင်တေရန်အထိကြာခံရနိုင်မှာရှိတယ်လို့လည်းပြောပါတယ်အခင်းဖြစ်ပွားစဉ်မှာအတူရှိနေတဲ့နောက်လူပြူရဲရဲရှိ Devin Brosnan ကိုတော့အပြင်းထန်ထိခိုက်နာကျင်စေသောလက်ရောက်မှုနဲ့ရဲရဲရှိကျွန့်ဝတ်ဖောက်ပြက်မှုတွေနဲ့တရားစွဲဆိုထားပြီးအစိုးရရှေ့နေရဲ့မေးမြန်းချက်တွေအတွက်ပူးပေါင်းလှုပ်ဆောင်ဖို့ခွင့်ပေးထားတယ်လို့လည်း Howard ကပြောပါတယ်မေလ25ရက်နေ့ကမင်းနီယာပိုးလစ်မြို့မှာ African American မျိုးသား George Floyd ရေဖန်ထားစဉ်တေဆုံးခဲ့ရတာနဲ့ပတ်သက်ပြီး American ရဲ့ကဘာတလွာခွဲခြားဆက်ဆံမှုနဲ့တရားမျှတမှုအတွက်တောင်းဆိုမှုတွေဆက်လက်ဖြစ်ပွားနေပြီးရဲတပ်ဖွဲ့ပြုပြင်ပြောင်းလဲရေးအတွက်လှုပ်ဆောင်နေကြချိန်မှာအခုလို Brooks အသက်ခံရတာဖြစ်ပါတယ်